Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်။ American ပြည်တော်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဧပြီလ23ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာဒီညနေမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံမှာ Easter အထိမ်းအမှတ်ရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းယူကရိန်းအစိုးရကကြေညာပါတယ် American သမ္မတ Obama ရဲ့အာရှလေးနိုင်ငံခီးစဉ်ပထမခီးတစ်ထောက်အဖြစ်နဲ့ဂျပန်နိုင်ငံကိုရောက်သွားပြီဖြစ်ပါတယ်လောင်စာဆီတင်မော့ကိုပင်လယ်ဓားများတွေကမလကာရေးလက်ချားမှာဓားများတက်ပြီးတော့တင်မော့သား၃ဦးကိုပြန်ပြီးဆွတ်သွားခဲ့ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မှတ်ခင်ဖြူထွင်းတဲ့အတူတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကနှစ်ရှင်နိုင်ငံရေးအကျဉ်းသားဟောင်ကြီးနဲ့ဝိုင်းရင်သတင်းစာဆရာကြီးအန်တာဝရီဦးဝင်းတင်ရဲ့အစာပနာအခမ်းအနားကိုဒီကနေ့ပြုလုပ်တာမှာသူ့ကိုချစ်ခင်ကြသူတွေတိတ်နဲ့ချီပြီးတော့လိုက်ပါပို့ဆောင်ခဲ့ကြပါတယ
်။ဆရာဦးဝင်းတွေကိုချီးမြှောက်ရေးဆရာလူတွေပေါ့တော်ဝါလူတွေအဝေးရလူတွေအများကြီးပဲတိတာ။နောက်တစ်ခါအထဲမှာဝင်လို့ဆရာဦးဝင်းတင်အလောင်းပညာတဲ့နေရာကိုသွားကြည့်တော့လည်းပဲ
ဆရာကြီးဦးဝင်းတင်ရဲ့ဇာပနာခီးကိုလိုက်ပါပို့ဆောင်ခဲ့သူဦးစောနိုင်နိုင်ရဲ့ပြောကြားချက်ပါရှင်။မကြခင်မှာတင်ပြပေးပါမယ်။ဒီနောက်မှာတော့ရခိုင်ပြည်နယ်မှာနိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေပြန်ပြီးတော့စတင်နိုင်မယ့်အခြေအနေရရက်နဲ့ပတ်သက်ပြီးတော့လည်းစူးစီးတင်ပြပေးအောင်ပါပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့မခင်ဖြူထွေးတို့ကကြေညာပေးကြမှာပါ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့ရရှိထားတဲ့ Easter အထိမ်းအမှတ်ညီညာရေးသဘောတူညီချက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းယူကရိန်းအစိုးရကတရားဝင်ကြေညာလိုက်ပြီးအကြမ်းဖက်မှုတပ်ဖြတ်ရေးအဖွဲ့တွေကိုပြန်အသက်သွင်းလိုက်တယ်လို့ပြောပါတယ်။ရုရှားကတော့ဒီအပေါ်လက်တုံ့ပြန်သွားမယ်လို့ချင်းချောက်ပြောဆိုထားပါတယ်။လိုအပ်တဲ့လုံဆောင်မှုတွေစတင်ဆောင်ရွက်နေပြီးအဖြေကိုမကြခင်မှာတွေ့ရမယ်လို့ဝန်ကြီးအဖွဲ့အစည်းအဝေးအတွင်းလက်ထောက်ဝန်ကြီးချုပ်တက် Vitaly ရရဲမားကသတင်းတောက်တီကိုပြောကြားလိုက်ပါတယ်ရုရှားရဲ့ကျူးကျော်ရန်ဆမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုအမေရိကန်ပြည်ထောင်စုထံကကူညီဖို့အတွက်အမခံချက်ရထားတဲ့အကြောင်းလဲမစ္စတာရရဲမားကပြောပါတယ်ရုရှားရဲ့အကျိုးစီးပွားနဲ့ရုရှားလူမျိုးတွေကိုထိခိုက်မှုရှိလာရင်တော့လက်တုံ့ပြန်သွားမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကရုပ်မြင်သံကြားကတဆင့်မော်စကိုမြို့မှာပြောကြားလိုက်ပါတယ်ရုရှားရဲ့တုံ့ပြန်မှုဟာ2008ခုနှစ်ကတောင်အိုဆက်ဒီယာဒေသကိုရုရှားကတုံ့ပြန်ခဲ့တဲ့ပုံစံအတိုင်းတုံ့ပြန်မှာဖြစ်တယ်လို့လဲနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကပြောပါတယ်တောင်အိုဆက်ဒီယာအရေးနဲ့ပတ်သက်လို့ရုရှားနဲ့ဂျော်ဂျီယာနိုင်ငံတို့2008ခုနှစ်မှာစစ်ဖြစ်ခဲ့ကြပါတယ်
အာရှပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိနှိုင်ဖို့အတွက်အမေရိကန်ကအလေးနက်ထားဆောင်ရွက်နေတဲ့ဆိုတာကိုမဟာမိတ်အာရှနိုင်ငံတွေလက်ခံလာအောင်နှားချပြောဆိုဖို့ကြိုးစားတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာအာရှလေးနိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်ဂျပန်နိုင်ငံကိုရောက်ရှိသွားပါပြီ။ဂျပန်၊တောင်ကိုရီးယား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မဲ့ဒီခီးစဉ်အတွင်းတရုတ်ရဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားမှုတွေနဲ့နောက်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်တဲ့လူငုံရေးဆိုင်ရာစိုးရိမ်ချက်တွေကိုသမ္မတအိုဘားမားအထူးကဆွေးနွေးမှာဖြစ်ပါတယ်။ရှေ့ရကြသူ့ရဲ့ခီးစဉ်မှာအရင်ဆုံးတိုကျိုမြို့ကိုရောက်ရှိပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂျပန်ဟာအရှိတရုတ်ပင်လယ်ပြင်ထဲမှာကျွန်းစုတချို့နဲ့ပတ်သက်ပြီးတော့တရုတ်နဲ့ဒူဘိုင်ငါးပိုင်အငင်းပွားမှုတွေပို့ပြီးတော့ဆိုးလာနေတာဖြစ်ပါတယ်။ဒီသမ္မတအိုဘားမားရဲ့ခီးစဉ်မတိုင်ခင်ကတော့ဂျပန်သတင်းစာယူမီရီကဒီကျွန်းစုတွေမှာဂျပန်ရဲ့အုပ်ချုပ်မှုကိုထိခိုက်စေမဲ့ဘလို့တူတူတယောက်တနိုင်ငံရဲ့လှုပ်ဆောင်ချက်ကိုမှအမေရိကန်ကလက်ခံမှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောဆိုတဲ့အကြောင်းကိုဖော်ပြခဲ့ပါတယ်။တကယ်လို့ဂျပန်နိုင်ငံတိုက်ခိုက်ခံရရင်လည်းဒီဂျပန်ဘက်ကခုခံကာကွယ်ဖို့အမေရိကန်နဲ့သဘောတူထားတဲ့အထက်မှာဒီကျွန်းစုတွေလည်းအကျုံးဝင်တယ်လို့ဆိုပြီးတော့သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်ရှင်။
သမ္မတအိုဘားမားဆိုးမျိုးကိုရောက်ရှိနေတဲ့အချိန်အတွင်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမဲ့လာလာမတွေ့ရဘူးလို့အမေရိကန်သုတေသနဌာနတစ်ခုကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပျုံဂျေရီနျူကလ িয়ার စမ်းသပ်ရေးနေရာမှာလှုပ်ရှားမှုတွေကိုတိုးမြင့်ဖြစ်ပေါ်လာနေတာကိုအခုသတင်းပတ်အတွင်းမှာတွေ့ရှိတာကြောင့်မကြခင်မှာမြေအောက်စမ်းသပ်မှုမဖြစ်မနေပြုလုပ်မဲ့အလားအလာရှိတယ်လို့တောင်ကိုရီးယားနိုင်ငံကပြောပါတယ်။တောက်ကြနေမှာစတင်မဲ့သမ္မတအိုဘားမားရဲ့တောင်ကိုရီးယားခီးစဉ်အတွင်းမြောက်ကိုရီးယားဘက်ကရန်လိုတဲ့အပြစ်မှုတွေလှုပ်ဆောင်လာမယ်လို့လေ့လာသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။သူတို့အနေနဲ့နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုမကြခင်မှာလုပ်နိုင်တယ်လို့မြောက်ကိုရီးယားကပြောထားတာကိုလေ့လာသူတွေကထောက်ပြကြပါတယ်။ပျုံဂျေရီနျူကလ িয়ার စမ်းသပ်ရေးနေရာမှာလှုပ်ရှားမှုအသစ်တွေလှုပ်ဆောင်လာနေတာကိုဆက်သွယ်ယူရကတစင်ရယူထားတဲ့ဓာတ်ပုံတွေမှာတွေ့ရတယ်လို့အမေရိကန်ကိုရီးယားအဖွဲ့ကလည်းပြောပါတယ်။ဒါပေမဲ့ဒီလှုပ်ရှားမှုတွေဟာတစ်တာဘုံနဲ့တခြားပစ္စည်းတွေရွှေ့တဲ့အဆင့်သာရှိပြီးအရင်စမ်းသပ်မှုတွေမတန်ခင်ကပစ္စည်းတွေရွှေ့ပြောင်းတာလောက်ကြီးမားမှုမရှိဘူးလို့ဆိုပါတယ်။
တောင်ကိုရီးယားနိုင်ငံအနောက်တောင် ကန်ယူရမ်းမှာပြီးခဲ့တဲ့တစ်ပတ်ကဂရုသင်္ဘောတိမ်မောက်ခဲမှုမှာသေဆုံးသူဦးရေဟာဒီကနေ့ဗဟုနေ့မှာတော့146ယောက်အထိတိုးလာခဲ့ပါတယ်။သေဆုံးသူတွေကိုရှာဖွေနေတဲ့ရုံးဝတ်သမားတွေဟာစီဝါဂရုသင်္ဘောရဲ့တတိယထက်နဲ့စတုတ္ထထက်တွေကိုတဖြည်းဖြည်းချင်းဝင်ရောက်ရှာဖွေနေကြပါတယ်။သင်္ဘောဟာရေစီးကြောင်းပြင့်ထန်နေတဲ့သမုဒ္ဒရာတွေကနောက်ကျနေတဲ့ရေထဲမှာစောက်ထိုးနှိမ့်ညွန့်နေတာဖြစ်ပါတယ်။ရေငုပ်သမားတွေအနေနဲ့သိမကြခင်မှာအစစ်မြင့်ရေရောက်ရှာဖွေရေးဆက်ပစ္စည်းကိရိယာတွေရဲ့အကူအညီရရှိလိမ့်မယ်လို့ကန့်ကျစ်ဆောင်အရာရှိကွန်မြူဆက်ကပြောပါတယ်။
다관절 해저 로봇과 영상 음파 탐지기를 구조 작업에
치라우트의 이미지네 예약 도와라래 사용네 나 희약마 아탄 라인에 샤프회물이 롱나이네 크리아 3부 저너로 시신이 바래 개세이 롱간뢰마 아타구 핏나이메 니비냐르네 삐씨 크리아 아롱고 저너로 따나이다며 아동 뷰도와마 핏바래루 간지사 이야시 커뮤니스가 뼈도와라바 ခီးတဲ့150ကျော်ပျောက်ဆုံးနေဆက်ဖြစ်ပြီးတော့ဒီသူတို့တွေလည်းအသက်ရှင်နိုင်ပွဲမရှိတာကြောင့်သေဆုံးသူအရေအတွက်ဟာ300လောက်အထိတိုးလာနိုင်ပွဲရှိနေပါတယ်။လူ456ယောက်ပါတဲ့ဒီဂရုသင်္ဘောထဲမှာလိုက်ပါသွားသူအများစုဟာခြေကျူးကျွန်းကိုလေ့လာရေးသွားနေကြတဲ့အထက်တန်းကျောင်းသူကျောင်းသားတွေဖြစ်ကြပါတယ်ရှင
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ည၊လိုင်းဒိုမီတာ19 kHz 15555၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ဒီဇယ်လီတာတန်ငါးတန်းတင်လာပြီးတော့တင်မောသား18ဦးပါတဲ့ဂျပန်လောင်စာစီတင်တင်မောဒဇင်ဟာစင်ပကူဘူကနေမြန်မာနိုင်ငံစီအသွာမလက်ကရေလက်ကြားမှာကျဆားတဲ့ပင်လယ်ဓားတွေကအင်္ဂါနေ့မှာလူရက်ပြီးတော့တင်မောသား3ဦးကိုပြန်ပေးဆွဲဖမ်းဆီးသွားခဲ့ပါတယ်။မြန်မာအင်ဒိုနီးရှားထိုင်းနဲ့အိန္ဒိယနိုင်ငံသားတင်မောသားတွေကအင်ဒိုနီးရှားနိုင်ငံသား3ဦးကိုဖမ်းဆီးသွားခဲ့ပြီးကျန်တဲ့သူတွေကိုတော့အခန်းတစ်ခန်းထဲမှာကြိုးချီပြီးပိတ်ထားခဲ့တယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တင်မောဟာတန်ဂျွန်ကာရန်ဆိုတဲ့မလေးရှားမြို့စစ်ကမ်းကနေရေမိုင်21.8မိုင်အကွာမှာရောက်ရှိနေတဲ့အချိန်ခြောက်လုံးမြို့တင်နာနယ်လက်နဲ့ဓားတွေကင်ထားတဲ့ပင်လယ်ဓားတွေကစပီဒ်ဘုတ်ဒစီးနဲ့ကပ်လာပြီးတင်မောပေါ်ကျိုးနဲ့တက်ခဲ့ကြတာဖြစ်ပါတယ်။တင်မောသားတွေကိုဖမ်းဆီးချုံနှောင်ခဲ့ပြီးတဲ့နောက်ဒီဇယ်လီတာ3သန်းကိုတခြားတင်ပေါ်နှစ်ဆင်းပေါ်ပြောင်းယူပြီး6နာရီလောက်ကြာပြီးတဲ့နောက်မှာပြန်ထွက်သွားကြတာဖြစ်ပါတယ်။လူရခံရပြီးနိုင်ရီပေါင်းများစွာကြာပြီးတဲ့နောက်အခန်းထဲမှာပိတ်ခံနေရတဲ့တင်ပေါ်သားတွေကသူတို့ဘာသာသူတို့လွတ်မြောက်အောင်လုပ်နိုင်ခဲ့ပြီးတော့မှအင်ဒိုနီးရှားတင်ပေါ်သား3ဦးကိုပင်လယ်ဓားတွေပြန်ပေးဆွဲသွားတယ်ဆိုတာကိုသိခဲ့ကြရတာဖြစ်ပါတယ်။တင်ပေါ်ဟာအခုကြောက်ချနာထားပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။
ဩစတြေးလျနိုင်ငံအနောက်ပိုင်းကမ်းခြေကိုမျိုးမီမတိပစ္စည်းတချို့ရောက်လာတဲ့အတွက်အဲ့ဒီပစ္စည်းတွေဟာပျောက်ဆုံးနေတဲ့မလေးရှားလေကြောင်းပိုင်း MH370 နဲ့သက်ဆိုင်ခြင်းရှိမရှိစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့လေယာဉ်ပျောက်ရှာဖွေရေးကိုပူးတဲ့ဆောင်ရွက်နေတဲ့ဩစတြေးလျအေဂျင်စီကပြောပါတယ်။အခုကမ်းခြေကိုရောက်လာတဲ့ပစ္စည်းတွေဟာပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ကဟုတ်မဟုတ်ဆိုတာရုပ်ဝတ္ထုပိုင်းအရာစစ်ဆေးမှုတွေလုပ်ဖို့လိုမလို့ဆိုတာသိနိုင်ဖို့ဓာတ်ပုံတွေကိုစမ်းစစ်နေတယ်လို့ပူးတဲ့ရှာဖွေရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ခီးတဲ့239ဦးတင်ဆောင်ပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုအသွားလမ်းခုလက်မှာအဲ့ဒီလေရင်ပျောက်ဆုံးသွားတာသတင်းပတ်ခုနှစ်ပတ်နီးပါးရှိလာပြီဖြစ်ပေမဲ့အခုချိန်ထိသဲလွန်စာတစုံတရာရှာမတွေ့နိုင်သေးပါဘူး။အိန္ဒိယသမုဒ္ဒရာအောက်ချမ်းပြင်မှာဆက်ယုံနဲ့လိုက်လံရှာဖွေတာတစုံတရာမတွေ့ဘဲပထမအဆင့်ပြီးဆုံးခံနေဖြစ်ပေမဲ့လေရင်ပျောက်ရှာဖွေလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဩစတြေးလျအရာရှိတွေကဒီကနေ့အစောပိုင်းပြောကြားလိုက်ပါတယ်ရှင်
။နီပေါ်နိုင်ငံကရှာပါလူမျိုးတောင်တက်လမ်းပြအများစုဟာအခုကနေတောင်တက်ရသည့်အကုံမေလအထိအေဝရက်တောင်မတက်တော့ဘူးဆုံးဖြတ်ခဲ့ကြပါတယ်။ဒါကြောင့်အေဝရက်တောင်ကိုတက်ကြမဲ့တောင်တက်သမားတွေဘာဆက်လို့ရမလဲမသိဘဲတောင်ကြီးစခန်းတွေမှာတောင်တင်နေကြပါတယ်။နိုင်ငံသားတောင်တက်သမားတွေအတွက်တောင်တက်ရမှာအသုံးမဲ့ကျိုးတွေကိုပြင်ဆင်နှင်းတဲ့ရေခဲတွေကိုတူးပြီးလမ်းကြောင်းဖော်ဖို့ကြိုးစားနေတဲ့အချိန်ပြီးခဲ့တဲ့တောက်ကြနေ့ကတောင်ပေါ်ကနေ့နေပြိုကျလို့ရှာပါလမ်းပြ16ရောက်တည်ဆုံးခဲ့ပြီးတဲ့နောက်လမ်းပြအများစုကအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ရှာပါလမ်းပြတွေကသူတို့ကိုလူမှုဖလုံရေးအထောက်ပံ့နေပေးဖို့အစိုးရကိုတောင်းဆိုနေတဲ့အပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကတော့နီပေါ်အစိုးရကသဘောတူမဲ့ပုံပြခဲ့ပါတယ်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကဆင်းရဲသားရက်ကွက်တစ်ခုမှာလက်မကြီးကားကြီးတဲ့တူတည်ဆုံးခဲ့ရတဲ့ပတ်သက်လို့မကျေနပ်တဲ့အတွက်အဲ့ဒီရက်ကဒေသခံတွေအင်္ဂါနေ့ကစူပူအုံကြွားခဲ့ကြပြီးတော့ရဲတွေနဲ့ထိတ်တရင်ဆိုင်ခဲ့ပါတယ်။ခီးသွွားတွေကိုဆွဲဆောင်ရနာမည်ကြီးကောဘာကပနာကန်းချီကိုလက်မြင်နိုင်တဲ့တောင်ကုန်းတွေပေါ်မှာတည်ရှိတဲ့ပါပါဟိုပါပါစင်ဟိုမြို့မှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒေသခံတွေဟာရက်ကွက်နေရအနှံ့မိတွေရှုလမ်းမတွေပေါ်ပလင်းတွေနဲ့ပစ်ပြီးတော့ဒီကောဘာကပနာကန်းချီကိုရဲတွေသွားလို့မရအောင်လမ်းကြောင်းကိုပိတ်ဆို့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. ထိတ်တန့်ရောက်တဲ့ရင်တွေကိုကိုစော်ဝင်းလိုင်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါ။တ
တော်ရရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကနှစ်ရှည်နိုင်ငံရေးအကျဉ်းသားဟောင်းကြီးနဲ့ဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့ဒီကနေ့ဇာပနာမြင်ကွင်းကိုအခုတင်ပြပေးချင်ပါတယ်။ဆရာကြီးရဲ့ဇာပနာကိုကျမတို့ VOA ဝိုင်းတော်သားကုသားညုံဦးကကိုယ်တိုင်သွားရောက်ခဲ့တာမို့ဒီကနေ့မြင်ကွင်းကိုအရင်ဆုံးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ဇာပနာကဒီကနေ့ပြောမယ်ဆိုရင်တော့မနေ့9နိုင်လောက်တည်းကယူရန်ခမ်းမမှာဒူရီကပြည့်စိတ်ညာပါ။နောက်အဲ့ရနေပြီးတော့ဆင်နိုင်မှာသာဗနာကားရီနဲ့အစီအစီနေရာပေါင်းစုံကနေထွက်ကြတယ်။နောက်ဒီဒီရွှေဝေတုတ်တောင်ကိုသွားကြရပါတော့။တကယ်ပြောမယ်ဆိုရင်တော့ဒီဆယ်စုနှစ်ပြည့်မှာကိုပဲလူတကယ်ကိုအများဆုံးဒီသာဗနာဘွယ်တစ်ခုလို့ဒီတယောက်လာသူတွေကပြောပါတယ်။ဒါနဲ့သူတွေကလည်းတော့ဆုံကြတယ်ဗျ။ဥပမာဆိုရင်ဒီကျူရန်ခမ်းမမှာခမ်းမကနေပြီးတော့စောင့်နေတဲ့လူအုပ်ပါတယ်။နောက်ရန်ကုန်ရှုံတိုင်း NLD ကနေပြီးတော့သွားတဲ့လူအုပ်ပါတယ်။နောက်အိမ်ကသူ့ရဲ့ဆရာကြီးနေရာနေပြီးတော့သွားတဲ့လူတွေလည်းပါတယ်။နောက်တချို့ကြတော့မြောက်ကွာပါကနေပြီးတော့ကိုလူအုပ်လူတွေစုပြီးတော့ဒီအချစ်တက်ပြီးတော့ဆရာကြီးကိုဒီခေါရပြုကြပါတော့။လက်လျှောက်ပါဆိုရှင်တော့ဘာမှနှောက်ရှက်လည်းမရှိဘူး။ဆရာကြီးပုံတွေကိုကင်တယ်။နောက်သူကဟိုတော့ဒီကဘာမကြီးသချင်းတွေကိုသူစုပြီးတော့တန်တယ်អော်ဟစ်ပြီးတော့တန်တယ်စုပြီးတော့ဒီရေဝဲကိုချီတက်ကြတာပါ။အားလုံးကတော့တကယ်တမ်းပြောရင်တော့ဆရာကြီးဒီသာဗနာကတော်တော်ငြင်းချမ်းပါပဲ။တော်တော်များများကလည်းဒီဆရာကြီးဝင့်တင်ရဲ့နောက်ဆုံးနေ့နောက်ဆုံးချိန်နောက်ဆုံးခီးကိုငြင်းချမ်းဖြစ်စေခြင်းတဲ့ခါကျတော့အပြန်လန်ထင်းချောင်းပြီးတော့လှုပ်ဆောင်သွားကြတော့အားလုံးငြင်းချမ်းနဲ့ဒီနေ့အားလုံးပြီးသွားတယ်လို့ပြောရမှာပါ။အခုမကြာသေးခင်9နာရီဒီမြန်မာစံတော်ချိန်အားလိုက်ကြပါပဲဆရာကြီးကိုစပြီးတော့ဒီအုတ်ကူကိုတွင်းနေပြီဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဒီဆရာကြီးရဲ့နောက်ဆုံးဇာပနာခီးကိုလိုက်ပို့ကြတဲ့ဒီလူတို့ရဲ့ခန်းစားချက်ပေါ့နော်ဘယ်လိုများရှိပါသလဲရှင
်လူတို့ကတော်တော်ဆုံနေပြဒီနေ့လာပြီးတော့ဆောင်ကြရဲဆိုတာကနိုင်ငံကြီးနေတွေကပုတ်ကူတွေလည်းမဟုတ်ခင်ねစာမန်လူတွေပါတော်များလေးစိတ်ဝင်စားပြီးတော့တွေ့ရတယ်ပြောရမဆိုရင်တော့ဒီကနေ့မနေ့ကင်းနေရရန်ကုန်တမျိုးလုံးမှာဒီမျိုးသားတို့စစ်ကြရအလန်လေးနဲ့ကားတွေမှာအလန်လေးကိုတိုင်ဝမ်သူစင့်ထူပြီးတော့တွားလာနေကြတယ်ဒီမှာအုပ်စုလိုက်သွားနေကြတယ်မနေ့ကလေးကပြောမယ်ဆိုတော့ဒီ whistle ဆရာကြီးဝစ်ခဲ့တဲ့အင်းကြီးကပြာ whistle နေဝစ်တယ်တချို့ကျတော့ pili whistle နေဝစ်ကြတယ်ဝစ်ပြီးတော့ရန်ကုန်တော်များများမှာသူတို့အမြဲတွေ့နေတာဆိုတော့ဒီနိုင်ငံရေးလုပ်တဲ့လူတွေမကောက်ဆာမန်ပြည်သူတွေတော်များများလည်းတက်ရောက်လာတာတွေ့ရပါတယ်ဒါပြင်သူတို့ကြရဟန်းတန်ငါတွေတော်များများလည်းလာကြတယ်ဒါပြင်တခြားနေရပေါ့တော့မန္တလေးတို့ပဲခူးတို့တခြားနေရနေပြီးတော့နိုင်ငံရေးစိတ်ဝင်စားပြီးတော့ကားလိုက်ဒီမနေ့ပိုင်းကအကုန်လုံးတက်လာကြတော့တကယ်ဆရာကြီးဒီနေ့နောက်ဆုံးစာတာတကယ်ကိုစီစီကားကားနဲ့ပေါင်းပြီးပြီးသွားတဲ့ပွဲလို့ပြောရမှာပါ
ဟုတ်ကဲ့ရှင်ဒီဒေါအောင်ဆန်းစုကြည်တို့ရောတက်ပါသေးလားရှင်ဇာပနာခန်းနာမှာ NLD ကဘယ်သူတွေ
ညတက်ပါလဲဟုတ်ကဲ့ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကယနေ့၄နာရီဝင်းကျင်လောက်တောင်းလာပါတယ်သူကြောက်ပါဒေါအောင်ဆန်းစုကြည်ကအမြင်ရဆိုဒေါအောင်ဆန်းစုကြည်ဆိုတာဟိုတကယ်နိုင်ငံတကာမှာရောသူ့ရဲ့ပုံရိပ်တစ်ခုလို့ဖြစ်နေပန်းပန်ပြီးသွားတဲ့အမျိုးသမီးသူဒေါအောင်ဆန်းစုကြည်ဖောင်းလောက်မပန်ပါဘူးနောက်ယောဂီဝစ်စုံနဲ့နောက်အင်းကြီးကလည်းဒီအပိုင်းပိုင်းအမျိုးသမီးဝစ်စုံနဲ့လာပါတယ်။လာပြီးတော့ခေါရပြူပါတယ်ဆရာကြီးတို့။ဒါပြင်မြူသားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်တွေအားလုံးအပြင်အရင်တုန်းကမြူသားဒီမိုကရေစီဖွဲ့ချုပ်မှာလုပ်ခဲ့ကြတဲ့ခေါင်းဆောင်ဟောင်းတွေတော်များများလည်းတွေ့ရပါတယ်။ပြောရမယ်ဆိုရင်တော့မြူသားဒီမိုကရေစီဖွဲ့ချုပ်မှာနောက်ပိုင်းဆက်မပါတော့တဲ့ထပ်သွားကြတဲ့လူဟောင်းတော်များများပါတက်လာကြတော့တော်တော်လေးကိုလူဆုံတယ်လို့ပြောရမယ်။မြူသားဒီမိုကရေစီဖွဲ့ချုပ်ကအခုနောက်ပိုင်းဝင်လာတဲ့လူတစ်တီကဟိုးရင်တော့လူဟောင်းတွေကိုအားလုံးဆုံညီပြီးတက်ကြပါတယ်။တက်ကြတော့မြူသားဒီမိုကရေစီဖွဲ့ချုပ်တွေမကပါဘူး။တခြားနိုင်ငံကြီးနဲ့ပြည်စည်းစည်းကနိုင်ငံပတ်ကြီးစည်းစည်းကပုံကူကြီးလည်းတက်ကြပါတယ်။နောက်ဒီစာပေအမှုပညာရှင်တွေနောက်တခြားဒီမီဒီယာဘက်ကပုံကူကြီးတော်များလည်းတက်ကြပါတယ်
။ဟုတ်ကဲ့ရှင်။အဲ့တော့ဒီအစိုးရဘက်ကရောကိုယ်စလဲတွေဘာတွေများတက်ပါသေးလားရှင်
။အစိုးရဘက်ကရောကျွန်တော်သိထားမိတော့ဦးစိုးသိန်းနဲ့တချို့ဒီဝန်ကြီးတချို့ရဲ့ပန်းခွေပို့ရတော့တွေ့ရပါတယ်။အစိုးရကိုယ်စလဲဘက်ကနေပြီးတော့တရားလာရောက်တာမျိုးတော့မတွေ့ရပါဘူး
။ဟုတ်ကဲ့။ယူတတန်ဒီစုတောင်းဖွဲ့မှာရောအစိုးရဘက်ကတက်တာတွေ့ပါသေးလားရှင်။
ကျူကန်စူတောင်းပွဲကိုလည်းဆွေရဘက်ကနေပြီးတော့တဝန်ဆောင်ပြီးပို့ပါတယ်။နောက်ဒီပန်းချင်းတွေပြီးပို့တာရှိပါတယ်။ဒါပေမဲ့ကိုယ်တိုင်တက်လာတာတော့ဒီနေ့ကြည့်ကျွန်တော်မတွေ့သေးပါဘူး။ဒါပေမဲ့ယူကန်စူတောင်းပွဲမှာလည်းများသောအားဖြင့်ကဒီနိုင်ငံရေးပါတီကလူတွေများပဲ။ဆာပီနေကပုံစံတွေတက်ပြီးတော့စူတောင်းပွဲလုပ်ကြတယ်၊ကြပြာယူကြတယ်၊အမှတ်တရစကားပြောကြပါတယ်။ဒီဆွေရဘက်ကနေပြီးတော့တီးကြတက်လာပြီးစကားပြောတာမျိုးတော့သတိမထားမိပါဘူး။
သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့နောက်ဆုံးဇာပနာခီးမြင်ကွင်းကိုကုသညုံကပြောပြခဲ့တာပါဒီကနေ့ဆရာကြီးရဲ့ဇာပနာကိုလိုက်ပါပို့ဆောင်ခဲ့ကြသူတွေရဲ့ပြောဆိုချက်တချို့ကိုလည်းစူးစီးတင်ပြပေးပါအောင်မယ်ဦးဝင်းတင်ရဲ့နောက်ဆုံးနာယီခီးကိုထင်ရှားတဲ့ခေါင်းဆောင်တွေနိုင်ငံရေးလှုပ်ဖော်ကင်ဘက်တွေသတင်းစာဆရာတွေကျောင်းသူကျောင်းသားတွေရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေသာမကပြည်သူလူထုတွေပါထောင်ပေါင်းချီလာရောက်ပို့ဆောင်ကြတဲ့အတွေ့ရေဝေးတုတ်တံဝင်တစ်ခုလုံးပြည့်ရှံနေပါတယ်ဦးဝင်းတင်ရဲ့နာယီခီးကိုလိုက်ပါပို့ဆောင်ခဲ့ကြသူတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
1990ပြည်နှစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဥဝင်းတင်ရဲ့နိုင်ငံရေးလှုပ်ဖော်ဂိုင်ဘတ်များရဲ့လွမ်းသူပန်းခြင်းကိုတွားရောက်ဂါရဝပြုပို့ဆောင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်ငန်းအဖွဲ့ဝင်ဟောင်းလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ဦးစောနိုင်နိုင်ကပြည်သူအများတစ်ခဲနဲ့လာရောက်ဂါရဝပြုခဲ့ကြတဲ့အကြောင်းပြောပြပါတယ်
။ဆရာဥဝင်းတွေကိုချီးမြှောက်လေးစားရတဲ့လူတွေပေါ့တွားရလူတွေအဝေးရလူတွေအများကြီးပဲတိတိ။နောက်တစ်ခါအထက်မှာဝင်လို့ဆရာဥဝင်းတွေအလောင်းပညာတဲ့နေရာကိုတွားကြည့်တော့လည်းပဲကိုတန်းစီပြီးတော့စောက်နေရတာချက်ပိတ်ပြီးတော့တန်းစီလုံနေတော်တော်ချေယူတော့ဝင်တော့အဲ့ဒါလူတွေကိုချက်ပိတ်တိတ်တော့ဦးတို့အုပ်စုလက်သွားလို့မရတော့ဘူးအုပ်စုခွဲပြီးတော့ပဲပန်းချင်းကိုအားတော့တာပေါ့အဲ့ဒါပန်းချင်းนี่ဆိုလို့ရှိရင်ဒီအထက်မှာနေရာမရှိတော့အပြင်မှာကားကြီးနှစ်စီးနဲ့လွန်သူပန်းချင်းနဲ့လက်ခံတဲ့နေရာရဲ့ရှိတာပေါ့ဒီရေဝေးဇာပနာခန္ဓာကြီးသွားတဲ့အခါမှာဒီလောက်လူများတာတခါမှဥမဆုံးဘူးလူကြီးကလည်းချက်ချက်တော့ပူနေတာအဲ့ဒါလူကြီးကပြင်မဆင်းရတော့လည်းအကုန်လုံးတန်းစီပြီးတော့ဆရာကိုအလေးသတ်ပြုကြတာပေါ့လေ
မန္တလေးဟန်တာဝရီသတင်းစာတိုက်ရဲ့အယ်ဒီတာချုပ်ဟောင်းလည်းဖြစ်ဝါရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးဝင်းတင်ရဲ့ရန်ကုန်ကနောက်ဆုံးခီးကိုမန္တလေးသူမန္တလေးသားတွေလာရောက်ပို့ဆောင်ကြတဲ့အကြောင်းမန္တလေးသတင်းစာဆရာတဦးဖြစ်တဲ့ကိုမင်းထန်ငိမ့်ညံပြောပြတာကတော့
ကျွန်တော်တို့မန္တလေးကနေပြီးတော့ကျွန်တော်တို့နိုင်ငံရေးအင်အားစုတွေလူပိုးရေးဖွဲ့စည်းတွေတက်ကြွလှုပ်ရှားသူတွေအားလုံးပါပေါ့ခင်ဗျာကျွန်တော်စာပေနေရာတွေရောလည်းပဲပေါင်းစုံပါပဲကျွန်တော်တို့ရပြီသမျှစုပြီသမျှပေါ့ခင်ဗျာဒီမျိုးကိုကိုစားပြုပြီးတော့ကျွန်တော်တို့အများကြီးလာပါတယ်အခုဆိုလို့ချင်းကျွန်တော်တို့လူ100ကျော်ပေါ့ခင်ဗျာရောက်ရှိပါတယ်ရောက်ရှိပြီးတော့ကျွန်တော်တို့ဂါရဝပြုခဲ့ပြီးပါပြီဂါရဝပြုခဲ့ပြီးတော့ခြေဝေးပါလည်းပဲဖွဲ့စည်းပေါင်းစုံတပြည်လုံးကလာကြတဲ့ဟာတွေရောတပြည်လုံးကတွေရောဆိုတော့ဒီမှာပြည့်ကျက်နေတဲ့ခါကျကျွန်တော်တို့ချင်းတို့လေးတော့မန္တလေးဘက်ကိုလည်းကျွန်တော်တို့ကြီးညာပြီးတော့ပါဂါရဝပြုခွင့်ရပါတယ်ကျွန်တော်မန္တလေးကနေမှာ express ကားကြီးတွေနဲ့လာကြပါတယ်ခင်ဗျာအပါကြဆိုရင်နိုင်ငံကြီးကျေးဇူးတော်ကိုရဲ့ကျွန်တော်တို့ဂျင်မဆိုဒီထောက်လို့အပြည့်ရေးတော်မန္တလေးအာတိုင်း19ဦးအပါဝင်ပေါ့ခင်ဗျာဖွဲ့စည်းပေါင်းစုံပါပါတယ်ခင်ဗျာကျွန်တော်တို့ဒီထောင်းတော်အပြင်ရေးတော်ပေါ်မှာလေးအတိုင်း16ခုချိန်မှခန္ဓာပြီးပြီးတဲ့ဖေဖော်ဝါရီ27ကဆရာကြီးဦးဝင်းတင်ရဲ့နောက်ဆုံးကြီးစဉ်လို့ပြောလို့ရပါတယ်88လောက်တိဒါဟန်လောက်ဒီအဲ့ဒီဒါချုပ်တယ်လုပ်ခဲ့တဲ့တခါကျတော့မလေးသားတပိုင်းလည်းဖြစ်နေပါတယ်နောက်ပြီးတော့ဒီဆရာကြီးကတူတူအောင်ထူးခြားတဲ့ဒါဒီကျွန်တော်တို့ဒီနှစ်ယောက်နှစ်ယောက်မရှိတဲ့အမ်တာမကိုစာပြတိုက်တဲ့ပုံကိုကြီးမို့လို့ကျွန်တော်တို့အဝေးကနေကိုလာပြီးတော့ကျွန်တော်တို့ပင်မတော့လည်းပဲလာရောက်ပြီးခါတော်ပြကြတာဖြစ်ပါတယ်ခင်ဗ
ျနိုင်ငံအဝန်းကចောင်းသူចောင်းသားတွေနဲ့ចောင်းသားတမကအဖွဲ့ဝင်တွေကလည်းဥဝင်းတင်ရဲ့နိုင်ရေးကိုလာရောက်ပို့ဆောင်ကြတဲ့အကြောင်းဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကမဖြူဖြူအောင်ကအခုလိုပြောပြပါဗျာចောင်
းသားတော်တော်များများပေါ့နော်ဒေတာပေါင်းဆောင်ကចောင်းသားတော်တော်များများလာကြတယ်အចောင်းဘာမဲဘွေးပါမဲနောက်မန္တလေးနောက်ပဲခူးပေါ့နော်မုံရမုံရဘက်ကလည်းចောင်းသားတွေလည်းပါတယ်တော့အရာဒီတိုင်းပဲရှင်းတဲ့မြောင်မြားလိုမဟုတ်ဘူးလို့ကျောင်းသားတွေလည်းပါတယ်ဆိုတော့ဒီလိုကာရဝါပြည်ကြတယ်အထက်မှာတအားကျတဲ့အခါကျတော့လေဝင်ရတာကျတော့ဟိုတတုတ်စီတတုတ်စီခွဲပြီးတော့ဝင်ရတာပေါ့နော်ကျွန်မတသက်မှာမမြင်ဘူးပါဘူးအဲ့လောက်လူတွေအများကြီးကိုလေအကုန်လုံးကပြင်းပြင်းမှန်းနဲ့ချွေရွှဲပြီးတော့မူးလဲလူလဲမူးလဲကြတတော်ပြင်းပြင်းမှန်းနဲ့လာပြီးတော့ဘဘောက်ကာရဝါပြည်ကြတာကိုကျွန်တော်တွေ့ရပါတယ်တကယ်လည်းစက်သိန်းထားဖို့ကောင်းတော့လူတွေကတအားများတယ်
ဟုတ်
သူကြတာကတော့အဲ့ဒီခြေကလူလဲသားပြည်သူတွေဟိုအသက်အရွယ်ကြီးနေတဲ့သူတွေပါလာပြီးတော့ပြင်းပြင်းမှန်းလမ်းလျှောက်ပြီးတော့လာကြတာကိုလည်းတွေ့ရတယ်ပြည်သူတော်တော်များများအထီးထီးခက်ခက်ခံစားပြီးဘဘောက်ရဲ့ဆုံးရှုံးမှုကိုဝန်နေချင်းထိမ့်မှန်းနဲ့အားလုံးကလာပြီးတော့ဘဘောက်နောက်ဆုံးကာရဝါပြည်ကြတာကိုတွေ့ရတယ်ကျွန်တော်တို့တော်တော်တော့စိတ်ထဲမှာပေါ့နော်ဟိုကြည်နူးမိတယ်လို့လည်းဖြစ်တယ်တစ်ခါကလည်းကျွန်တော်တို့ပို့ပြီးတော့လည်းဝန်နေရတာပေါ့နော
်နေ့လယ်7နာရီကနေညနေ9နာရီအထိဥဝင်းတင်ရဲ့နောက်ဆုံးခီးကိုပြည်သူအများလာရောက်ဂါရဝပြုပြီးချိန်မှာတော့ဂူသွင်းတကြိုပိုးပြင်ဆင်နေတဲ့အကြောင်းဥဝင်းတင်ကိုအနီးကပ်ပြုစုခဲ့တဲ့ကိုရာဇာကပြောပြပါတယ
်ဂူသွင်းပိုးဆင်ရတာပေါ့နော်ကောင်းနေတယ်ပြည်ဂူသွင်းပေါ့အခုကအပေါ့ဥတည်မှုရှိတယ်အန်တီရှိတယ်ကောင်းကောင်းကောင်းကောင်းရှိတယ်ပေါ့နော်လာကြတဲ့လူကတအားများနေတယ်ပဲအချိန်ရတော့တော်တော်ပေးရတာပဲ7နာရီရတယ်အဲ့ဒီ၄နာရီရှိသေးတာဒါပေမဲ့လူရအခုဒီမပြီးသေးဘူးမပြတ်သေးဘူးဖြစ်အဲ့ဒါအဘောက်ကိုအခုလိုလို့ဒီဟိုကစင်ထားတဲ့အမှန်ကောင်းလေးရတယ်ပြောတာဒီဟိုကဲအဘောက်စက်ကားကောင်းလေးထည့်ဖို့ကနည်းနည်းကြာပြီတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကဝါရင်နိုင်ငံရေးအကျဉ်းသားဟောင်းကြီးနဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့နောက်ဆုံးဇာပနာခရီးကိုလိုက်ပါပို့ဆောင်ခဲ့ကြသူတွေရဲ့ပြောဆိုချက်တွေကိုမတ်စုမော်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ရခိုင်ဒေသဘက်ကသတင်းတွေကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်။မကြသေးခင်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်လုပ်ငန်းတွေရပ်ဆိုင်းပြီးထွက်ခွာသွားကြတဲ့နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေထဲကတချို့ဟာအခုတော့သူတို့လုပ်ငန်းတွေပြန်လည်လုပ်ကိုင်နေကြပါပြီ။ဒီဝန်ထမ်းတွေမရှိတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ဒုက္ခသည်တွေကပြောနေပေမဲ့ရခိုင်ပြည်နယ်အစိုးရကတော့သူတို့အနေနဲ့အတက်နိုင်ဆုံးဆောင်ရွက်နေခဲ့တယ်လို့တုံ့ပြန်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာ NGO အဖွဲ့တွေကဝန်ထမ်းတွေကိုရခိုင်ပြည်နယ်တွင်းမှာမကြသေးခင်ကတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်နိုင်ငံတကာဝန်ထမ်းတွေကိုမြန်မာအစိုးရကအဲ့ဒီဒေသကနေထွက်ခွာစေခဲ့တာဖြစ်ပါတယ်အခုတော့ဝန်ထမ်းတချို့ကိုသူတို့ရဲ့ငွေမူလအလုပ်တွေပြန်လည်လုပ်ကင်ခွင့်ပြုလိုက်ပြီလို့က ူလန်သမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်းဒူဂျာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် The UN Office for the Coordination of Humanitarian Affairs reports that nearly 48 workers from UN agencies and
ူလန်သမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာ NGO တွေကဝန်ထမ်းအယောက်40လောက်ကိုအလုပ်ပြန်လုပ်ခွင့်ပေးလိုက်ပြီဖြစ်တဲ့အကြောင်းကူလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့ OCHA ကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာရှိတဲ့ကူလသမဂ္ဂနဲ့တခြားရုံးတွေအတိုက်ခိုက်ခံရတော့ကအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်းခဲ့ရပြီးဝန်ထမ်း190ကျော်ကလည်းတခြားနေရာကိုရွှေ့ပြောင်းပေးခဲ့ရပါတယ
်။နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေရုတ်တရက်ထွက်ခွာသွားတာကြောင့်သူတို့မှာအစာအာဟာရပြတ်လတ်တဲ့ဒုက္ခတွေရင်ဆိုင်နေရကြောင်းဒုက္ခသည်စခန်းတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လတုန်းကကူလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR နဲ့ကူလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF တို့ရဲ့ပစ္စည်းတူလောင်ယုံတွေတိုက်ခိုက်ဖျက်ဆီးခံရပြီးနောက်နိုင်ငံတကာဝန်ထမ်းတွေကိုစစ်တွေကနေထွက်ခွာခံခဲ့ပြီးလုပ်ငန်းတွေခိတရပ်ဆိုင်းနေကြတာပါ။နောက်ဆက်တွဲရလအဖြစ်သူတို့အနေနဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းမွတ်စလင်ဒုက္ခသည်တူဦးကပြောပါတယ်
။အကုန်လုံးကပက်ဆန်မရှိဘူးပေါ့။မရှိတော့အလူမပိနိုင်ဘူးပေါ့သူက။ရဲခါရတဲ့အခါလူတွေကပက်ဆန်ရှိတယ်ပေါ့။အဲ့ဒီခါနေပြသူကအလူလူတွေပေါ့။ကျွန်တော်တိုင်းနိုင်ငါးဆစ်တိုင်းနိုင်ငါးဆစ်ပေးသူတရားတိုင်းနိုင်တရားအဲ့ဒီလိုပေးတယ်ပေါ့
။ဒုက္ခသည်စခန်းထဲမှာအဟာရချို့တဲ့နေသူဦးရေဟာ2014ခုနှစ်ဆန်းပိုင်းမှာပုံများလာပြီးကလေးတွေဟာပုံမှန်ကြီးပြင်းခွင့်မရဘဲကောင်းမွန်တဲ့ကာကွယ်စောင့်ရှောက်မှုမရှိဘူးလို့အကူအညီပေးရေးအဖွဲ့တွေကဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အစိုးရပြန်ကြားရေးဌာနအကြီးအကဲဦးဝင်းမြိုင်ကတော့ဒီအချက်ကိုလက်မခံပါဘူး။
အေးစက်ကြီးပဲသွားသွားကျွန်တော်ပြည်နယ်ဆိုအားကျမ်းပိုင်ဝင်ဌာနပဲသွားသွားဘရုသွားသွားအဲ့လိုမကုတဲ့လူတွေကိုတတ်တတ်ရှိတယ်နော်မကုတဲ့ရှိပြီးတော့လာလို့ရှိရင်သူကမီဒီယာနဲ့ဟလာကျွန်တော်တို့ပြည်နယ်ဆိုအားပဲသူတို့ပစ်ထားပါတယ်ဆိုတော့အခြေအနေမျိုးရောက်လုံခြံဖန်တီးတဲ့သဘောပါပဲ
နိုင်ငံကမီဒီယာတွေကတဆင့်မြန်မာအစိုးရကိုဖိအားပေးနိုင်အောင်လို့မွတ်စလင်ဒုက္ခသည်တွေကအခုလိုရှောက်ပြောနေခြင်းသာဖြစ်တယ်လို့ဦးဝင်းမြိုင်ကသုံးသပ်ပါတယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကဖြစ်ခဲ့တဲ့ပဋိပက္ခအတွင်းအနည်းဆုံးလူ240နီးပါးသေဆုံးခဲ့ရပြီးလူတသိန်းခွဲနီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အထင်းမှာရိုဟင်ဂျာမွတ်စလင်တွေလည်းအတော်များများပါဝင်နေပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာပါတစ်ဆက်ထဲမှာပဲရခိုင်ဒေသမှာနိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေပြန်ပြီးတော့လုပ်တဲ့အပေါ်မှာတုံ့ပြန်ပြောဆိုချက်တွေကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မှာမတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်ပိတ်ခဲ့ရတဲ့ကုလသမဂ္ဂ UN လက်အောက်ခံအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့ NGO အဖွဲ့တချို့ရဲ့လုပ်ငန်းတွေအခုအခါမှာပြန်လည်လဲပတ်နေပြီးသူတို့ရဲ့လုံခြုံရေးကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးရဲဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေပြန်လည်ဆောင်ရွက်လာတာကိုရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးကကြိုးဆိုပါတယ်။သူတို့အနေနဲ့ဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံတာမှာတော့သတိရှိဖို့လည်းတိုက်တွန်းပြောဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့မတ်လ26ရက်နဲ့29ရက်နေ့တွေကစစ်တွေမြို့ပေါ်မှာရှိတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသားသူဝန်ထမ်းတဦးကနေဗုဒ္ဓသာသနာအလံကိုဖျောက်ချပြီးမဖွဲမရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက် UN နဲ့နိုင်ငံတကာ NGO အဖွဲ့တွေရဲ့ယုံတွေတူလောင်ယုံတွေနဲ့နေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခံခဲ့ရပါတယ်ဒီဖြစ်စဉ်ပြီးတဲ့နောက်ရန်နာခဲ့ရတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုအခုအခါမှာတဝက်နီးပါးလောက်ပြန်လည်စတင်နေပြီဖြစ်ပါတယ်လက်ရှိလုပ်ငန်းဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကတည်င်းနဲ့မှတ်တမ်းစုဆောင်ရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကအခုလိုပြောပါတယ
်။ဆိုတော့သူတို့ကိုသူမျိုးတွေကစက်မှုလက်မှုအခက်အခဲပေါ့နော်။အဲ့မှာသူတို့နေရာလေးပြည်ပြီးတော့လုပ်ပေးထားတာတွေတော့ရှိတယ်။အဲဆိုတော့စက်မှုလက်မှုအခက်အခဲမှာသူတို့တချို့အဖွဲ့တွေကသူတို့အဖွဲ့အတွက်ဒါနဲ့ကမှတ်တဲ့အခန်းကလေးတွေမှာနေရာယူထားတာရှိတယ်။သူတို့ကစစ်တွေဟိုတဲမှာရှိတယ်။တချို့လည်းရန်ကုန်မှာရှိတယ်။ဆိုတော့အခုဒီအရုပ်ကိုင်နေတဲ့အားကတော့ကဟိုဘုသူမမောင်အုံးလို့ပေါ့နော်အဲအဲ့ဒီအဖွဲ့ကိုင်နေတဲ့အခါကျတော့ဒီက26ရက်နေ့လောက်မှာသူတို့ပြန်ဆုံပြီးတော့အစည်းအဝေးလုပ်မယ်လို့ပြောတယ်လုပ်ပြီးလို့ရှိရင်ရှေ့ကိုဆက်ပြီးတော့သွားမယ်ဟာလေးကိုသိကြမှာပေါ့ဗျာ
နိုင်ငံတကာအဖွဲ့အစည်းတွေလုပ်ငန်းပြန်လည်ဆောင်ရွက်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရကပူးတွဲပြီးလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်လို့လည်းဦးလာသိန်းကပြောပါတယ
်ဒီပြန်လည်ဆောင်ရွက်တဲ့အခါမှာတော့သူတို့ကလိုအပ်တဲ့လုံခြုံရေးကိုဟိုကျွန်တော်တို့ဟိုပြည်နယ်အစိုးရပေါ့နောက်ပြီးတော့ဟိုပြည်ထောင်စုပြည်ထောင်ရေးဝန်ကြီးဌာနပေါ့ဗျာဒါနဲ့ပူးပေါင်းပြီးတော့ပေးရမယ်ပေးမယ်ဆိုတဲ့အစီအစဉ်ရှိတယ်ဟာတော့ရှိတယ်ကျွန်တော်တို့
ဒီနေ့တို့အစိုးရသတင်းစာမှာတော့ရခိုင်ပြည်နယ်မှာ UN နဲ့နိုင်ငံတကာ NGO အဖွဲ့23ဖွဲ့ရှိရာကအခုအခါစစ်တပ်ဖွဲ့ကလုပ်ငန်းပြန်လည်ဆောင်ရွက်နေပြီဖြစ်ကြောင်းနဲ့သူတို့ရဲ့လုံခြုံရေးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကအနီးကပ်ဆောင်ရွက်ပေးနေကြောင်းဖော်ပြပါတယ် UN နဲ့နိုင်ငံတကာ NGO အဖွဲ့တွေလုပ်ငန်းပြန်လည်စတင်တာကိုစစ်တွေမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကကြိုဆိုကြောင်းပြောပါတယ
်။ကောင်းပါတယ်ဒီလုပ်ငန်းကိုပြန်စနိုင်ဒီပိုင်းမှာအခုပဲဒီပဲအုပ်စုနှစ်ခုလုံးကဒီအကူအညီဆိုတာလိုအပ်ကြတာပဲ။အဲ့တော့အကူအညီကလည်းဒီအစိုးရအနေနဲ့အဲ့လိုဒီလေးမပေးနိုင်ဘူး။ဒီမှာရှိတဲ့ကျွန်တော်တို့ဗိုလ်လန်တီးယာတည်တဲ့ဒီလိုမျိုးအလှူငွေပေးသေးလူတွေလည်းအမြဲတမ်းအဲ့လိုမျိုးပေးနိုင်မှာမဟုတ်ဘူး။အဲ့လိုဆိုတော့ NGO တွေဝင်လာတဲ့ပိုင်းအတွက်ကတော့တော်တော်များများကိုဒီမှာရှိတဲ့ဒုက္ခတွေပြည့်အတွက်ကတော့အဆင်ပြေနိုင်ပြီးအစီအစဉ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့နေနေတော့ကြိုးဆိုပါတယ
်။နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာတော့ဥအောင်မြတ်ကျော်ကအခုလိုတိုက်တွန်းပါတယ်။
အဲ့ဒီ NGO တွေရဲ့လှုပ်ဆောင်တဲ့မူဝါဒသဘောထားတွေကတော်တော်ကောင်းပါလေလူမှန်နေရာမှန်အတားလူတွေကိုခင်းပေးဖို့တော့လိုမယ်လို့ထင်ပါတယ်ခုပြန်ပြီး NGO တွေပြောက်လာတဲ့အချိန်မှာအဲဒီပြည်နေဒီဒေသမှာရှိပြီးလူတွေရဲ့ culture အဓိကဒီမှာဖြစ်နေတဲ့ပြည်သူလူထုတွေဟာစိတ်အရှိနေအဲ့ဒါတွေကိုလေးလာဖို့တော့တော်တော်များများလိုမယ်လို့ထင်ပါတယ်အဲ့ဒါဒီလိုင်းနာဟိုကဖြစ်နိုင်တော့ကျွန်တော်တို့ဒီထည့်ပြီးရင်တော့ပြဿနာတော့ဖြစ်နိုင်မယ်ဆိုတော့မထင်ပါဘူးပါဘူးသူဒီရေးအမီရှင်းဖို့အတွက်ကတော့ဒီ NGO ဖွဲ့တွေကအများကြီးလှုပ်ဆောင်ဖို့လိုတာပေါ့
အရင်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအတွင်းမှာတော့ UN နဲ့နိုင်ငံတကာ NGO အဖွဲ့အစည်း18ဖွဲ့ရဲ့ရုံး14လုံး၊နေအိမ်16လုံး၊တူလောင်ရုံ15လုံး၊မော်တော်ယာဉ်14စီး၊ရေယာဉ်2စီး၊မော်တော်ဆိုင်ကယ်29စီးနဲ့ရုံးသုံးပစ္စည်းစုစုပေါင်းကျပ်ငွေတန်း430နဲ့အမေရိကန်ဒေါ်လာ4သိန်းကျော်ပို့ပစ္စည်းဆုံးရှုံးခဲ့ပါတယ်ဒီအကြမ်းဖက်မှုကိုစစ်ဆေးခဲ့တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့အဖွဲ့အစည်းတစ်ခုကမှန်မှန်သတင်းထုတ်ပြန်ပြီးလှုံ့ဆော်ခဲ့တာရှိကြောင်းနဲ့ဒေသခံအာဏာပိုင်တွေကလုံခြုံရေးအခြေအနေကိုအချိန်တိုအတွင်းမထိန်းသိမ်းနိုင်ခဲ့ကြောင်းဖော်ပြပါတယ
်ကိုမိုးစော်ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်ရှင် VOE ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲဗုဒ္ဓဟူးနေ့ညနေခင်းထုတ်လွှင့်ချက်တွေလည်းမကြခင်မှာပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးနေတဲ့ VOE ညနေပိုင်းရေဒီယိုအစီအစဉ်ပြပေးခြင်းပါပဲ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးပါမယ်
ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလိုလာသူခွဲထည်သမားတွေနဲ့ရရှိထားတဲ့အစ္စတာအထိတ်မှငြင်းငြိမ်းသဘောတူညီချက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းယူကရိန်းစိုးရကတည်ဝင်ကြေညာလိုက်ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေကိုလည်းပြန်အသက်သွင်းလိုက်တယ်လို့ပြောပါတယ်။ရုရှားကတော့ဒီအပေါ်လက်တုံ့ပြန်သွားမယ်လို့ချင်းချောက်ပြောဆိုထားပါတယ်။အာရှပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမှုကိုချင်းငွင်ရှာညှိနှိုင်မှုအတွက်အမေရိကန်ကအလေးနက်ထားဆောင်ရွက်နေတယ်ဆိုတာကိုမဟာမိတ်အာရှနိုင်ငံတွေလက်ခံလိုက်အောင်နားချပြောဆိုဖို့ကြိုးစားတဲ့အနေနဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာအာရှလေးနိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်အဖြစ်နဲ့ဂျပန်နိုင်ငံကိုဒီကနေ့ရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်တောင်ကိုရီးယားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတောက်ရောက်မဲ့ဒီခီးစဉ်အတွင်းတရုတ်ရဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကိုသမ္မတအိုဘားမားကအဓိကထားဆွေးနွေးသွားမှာဖြစ်ပါတယ်။သမ္မတအိုဘားမားအခုလိုတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်ရှိတဲ့အချိန်တွင်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမဲ့အလားအလာတွေမတွေ့ရဘူးလို့လည်းအမေရိကန်သုတေသနဌာနတစ်ခုကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပျုံချေရေးနျူကလ িয়ার စမ်းသပ်ရေးနေရာမှာလှုပ်ရှားမှုတွေကိုတိုးမြင့်ဖြစ်ပေါ်လာနေတာကိုအခုသတင်းပါအတွင်းမှာတွေ့ရှိတာကြောင့်မကြခင်မှာမြေအောက်စမ်းသပ်မှုတွေပြုလုပ်မဲ့အလားအလာရှိတယ်လို့တောင်ကိုရီးယားကပြောဆိုထားတာဖြစ်ပါတယ်။ဒီဇယ်စီလီတာ5သန်းတင်လာတဲ့သင်္ဘောပေါ်ပင်လယ်မြေတွေကဓားမြတ်တိုက်ပြီးတော့သင်္ဘောသား3ဦးကိုပြန်ပြီးဆွတ်သွားပါတယ်။အဲ့ထက်မှမြန်မာနိုင်ငံကသင်္ဘောသားတွေလည်းပါတယ်လို့ဆိုပါတယ
်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ချိန်ညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရင်းမူကတော့မတ်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Audius Ridges ဖြစ်ပါတယ်ရှင်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.